ရှိလက်မိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းကြားအပြန်အလှန်တိုက်ခိုက်နေတာတွေချက်ချင်းရပ်ပြီးအပြစ်ခတ်ရစေးရေးလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ကတင်းငွေနေနဲ့မှာတောင်းဆိုလိုက်ပါတယ်။တရင်တစ်ပတ်ကြာတိုက်ခိုက်မှုအတွင်းအနည်းဆုံးပါလက်စတိုင်း180သေဆုံးပြီးအစ္စရေးဘက်က10ဦးသေဆုံးခဲ့ရပြီးနောက်အခုလိုတိုက်တွန်းလိုက်တာပါ
။ Fighting must stop. It must stop immediately.
တက္ကနီရာတွေကိုရကြပါဆက်ချင်းရပ်ဖို့လိုပါတယ်တစ်ဖက်နဲ့တစ်ဖက်မော်တာဒုံးကြီးတွေနဲ့ပြစ်ခတ်မှုတွေဒီကြောင်းနဲ့အမြောက်ကြီးတွေတိုက်ခိုက်မှုတွေကိုလည်းရကြပါဒီလိုတောင်းဆိုချက်ကိုနှစ်ဖက်စလုံးကအလေးထားစဉ်းစားဖို့ကျွန်တော်အနေနဲ့မေတ္တာရက်ခံလိုပါတယ်အွန်လိုင်းကတစ်ဆင့်ကျင်းပတဲ့တင်းငွေနေနဲ့ကုလလူညွန်ရင်းကောင်စီရေးပေါ်အစည်းအဝေးအတွင်းဂူတာရက်ကအဲ့လိုပြောသွားတာပါစင်ကြီးလုံးတရားမဲ့တဲ့စေကြည်မှုတန်လျာအကြမ်းဖက်မှုနဲ့ပျက်စီးဆုံးရှုံးမှုတွေကိုအဆုံးသတ်စေမဲ့အပြစ်ခတ်ရစရေးဖြစ်ပေါ်လာစေဖို့ကုလသမဂ္ဂကတက်ဆိုင်သူတွေအားလုံးနဲ့အလေးထားလှူဆောင်နေတယ်လို့သူကပြောပါတယ်အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းပါလက်စတိုင်းကလေးငယ်55ဦးနဲ့အစ္စရေးကလေးငယ်2ဦးတေဆုံးခဲ့ရတယ်လို့ UNICEF ကသတင်းထုတ်ပြန်ပါတယ်လူမျိုးရေးကောင်စီအနေနဲ့တင်းငွေတွေမှာအရေးပေါ်အစည်းအဝေးပွဲလုပ်ဖို့တရုတ်နော်ဝေးတူနီးရှားနိုင်ငံတွေကတိုက်တွန်းခဲ့ပြီးဒီတင်းမာမှုတွေအဆုံးသတ်စေရေးအတွက်အမေရိကန်ဘက်ကတန်တမာရေးလမ်းကြောင်းအရစွမ်းကုန်ဆောင်ရွက်နေကြောင်းကုလဆိုင်ရာတာဝန်ကြီးလင်ဒါဂရင်းဖီးကလည်းပြောပါတယ်ခင်ဗျာ